မြန်မာဒီမိုကရေစီအဖွဲ့ချုပ်အန်အေပါတီအတွင်းမှုအဖွဲ့ဝင်ဦးဟန်တာမြင့်ကိုဒီကနေ့ဇန်နဝါရီလ29ရက်နေ့မှာအင်းစင်ကျင်းထောင်ကနေသူ့ရဲ့နေအိမ်ကိုပြန်လည်ပို့ဆောင်ပေးခဲ့တယ်လို့ဦးဟန်တာမြင့်ရဲ့ရှင်းလင်းကပြောပါတယ်။ဦးဟန်တာမြင့်ကိုအများပြည်သူတင်းကျင်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှု905ခါခွေးနဲ့စစ်ကောင်စီကထောင်ဒဏ်နှစ်ချထားခဲ့တာပါ။အခုဘာကြောင့်ပြန်လို့ပေးတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သူ့ရှင်းလင်းက VOA ကိုအခုလိုပြောပါတယ်။
မင်းကြီးရတော့ဟုတ်တယ်ကွာ။ကျွန်တော်သိတော့မသိရဘူး။လက်အောင်းအောင်နေတော့။အခုကျွန်တော်တို့ကဒီမှာဒီအတိုင်းမှာသူ့ဖြေထားယူရန်တက်ဖို့ရှိတာပေါ့။အဲဥရနာမကြီးကယူရန်တက်ဖို့ရှိတယ်။ဒါအားလုံးတော့ဒါကိုဆက်တာဆက်တာပေါ့။ဆက်တ
ာ။အနာတင်းစစ်တပ်နဲ့မပူပေါင်းမှု2021ခုနှစ်ဖေဖော်ဝါရီလ9ရက်နဲ့13ရက်နေ့တွေမှာ NLD ပါတီကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ဟာတိုင်းပြည်မငြိမ်မသက်ဖြစ်စေရန်စီရင်လုံးဆောင်မှုမြောက်တယ်လို့ဆိုပြီးဥဟတာမြင့်နဲ့2020ရွက်ောက်ပွဲဗဟိုအောင်နိုင်ရေးအဖွဲ့ရဲ့ဗန္ဒာရေးမှုဦးတင်ဦးတို့ကိုပုံမှန်905ခါခွေးနဲ့အတူတရားစွဲခဲ့ပြီးတဲ့နောက်2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းမှာထောင်နှစ်စီချမှတ်ခံခဲ့ရပါတယ်။နှစ်ဦးစလုံးဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကလေးကဖမ်းဆီးခံခဲ့ကြရတာပါ။ဥဟန်တာမြင့်လိုပဲဒီကနေ့အင်းစင်ထောင်ကနေလူ9ဦးတည်းမလဲပြန်လွတ်ပေးတယ်လို့စုံစမ်းသိရှိရပေမဲ့ဘယ်သူတွေပြန်လွတ်တယ်လဲအတိအကျသိရဖို့ဆက်လက်စုံစမ်းနေဆဲဖြစ်ပါလေခင်ဗျာ